ထွန်းနိုင်ငံကနေမြန်မာနိုင်ငံတာချီလိမ့်မြို့ကိုထွက်ပြေးသွားခဲ့တဲ့လူသက်တေခန့်အဖြစ်ဆွဆွဲခံရသူထိုင်းအမျိုးသမီး၃ဦးကိုမြန်မာအာဏာပိုင်တွေဘက်ကမဲဆိုင်တာချီလိမ့်ချစ်ကြည်ရေးတရားဘော်ကနေတဆင့်ဇွန်လ၃ရက်နေ့ညနေပိုင်းမှာထိုင်းအာဏာပိုင်တွေထံတရားဝင်ပြန်လည်လွှဲပြောင်းပေးရခဲ့ပါတယ်။အပြည့်စုံကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံမှာလူသတ်မှုနဲ့ဆွဆွဲခံရပြီးမြန်မာနိုင်ငံတာချီလိမ့်မျိုးဘက်ကိုထွက်ပြေးတိမ်းရှောင်နေတဲ့တရားခဏ်အဖြစ်ဆွဆွဲခံရတဲ့ထိုင်းမျိုးသမီး၃ဦးကိုဇွန်လ၃ရက်နေ့ထိုင်းစံတော်ချိန်ည၉နာရီခန့်ကမြန်မာအာဏာပိုင်တွေကထိုင်းနိုင်ငံဘက်ကိုတရားဝင်လွှဲပြောင်းပေးခဲ့ကြောင်းတာချီလိမ့်မျိုးကန်တဦးကပြောပြပါတယ်
အဲဟုတ်တယ်ဗမာကလွှဲပြီးတာဟုတ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကွာလွှဲတ
ယ်အဲညာဘက်၈နိုင်ခွဲ၈နိုင်ခွဲ၈နိုင်၈နိုင်ခွဲလောက်ကလွှဲတာသဘာခလေးကမှလာလွှဲတယ်ခင်ဗျာ
ဆိုတော့သူကတချီလေးမျိုးမှာရောအဲ့ဒီရက်ပါအဲ့လိုအဖမ်းစီးတွေကအဲ့လိုလိုက်ရှာနေတာတော့အဲ့လိုမျိုးကြီးဖြစ်လာများများဖြစ်လာ
ညာမရှိဘူးခင်ဗျာဒီလူသုံးတော့ပဲအမကြီးဘယ်လိုတော့မှဆိုလူတမ်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဟာ password ပေါ်မှာတင်ထားတဲ့ဥစ္စာဘယ်လိုတော့မှဟိုဟာဖုန်းထဲမှာ line ထဲမှာထည့်ပေးရတဲ့ဥစ္စာကျောင်းဗမာဘက်ကမှပဲသူတို့တင်းချောင်းနေတယ်ဆိုတော့ကလေးကိုတော့သူကထိုင်းဘက်ကနေပြေးလေတယ်ခင်ဗျဟု
တ်ကဲ့
ဒါပြလို့မနေ့ကတော့ပြန်ပြီးတော့လွှဲပေးလိုက်ပြီခင်ဗျဆို
တော့တင်ပေးလိုက်တ
ော့ဟုတ်ကဲ့ပါမ
တာချီလိုက်မှတဲတန်ရှာနေကြလား
တာချီလိုက်မရှာဘူးကြောင်းအဲ့လိုကြောင်းတော့အဲ့လိုကြောင်းတော့ရုပ်ဆိုးအတိုင်းသာလို့တော့မရှာဘူးခင်ဗ
ျဒီနေ့ရက်လောက်
ကြာပါခင်ဗျဟု
တ်ဒီနေ့ရက်လောက်ကြာ
ပါအော်အမဒီပတ်စဉ်တော့ကြာမယ်ခင်ဗ
ျလွှဲပြောင်းပေးမှုမှာပါဝင်ခဲ့တဲ့မြန်မာအာဏာပိုင်တွေကိုတော့ဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးလူသက်တရားခံတွေအဖြစ်ဆွဆွဲခံရသူအမျိုးသမီးတွေဟာထိုင်းနိုင်ငံကာရာအိုကေဆိုင်တွေမှာအလုပ်လုပ်ရင်းနဲ့အသက်မွေးဝမ်းကြောင်းနေကြသူများဖြစ်ပါတယ်ဒီထဲကအဓိကတရားခံအဖြစ်ဆွဆွဲခံရတဲ့အသက်24နှစ်အရွယ်ထိုင်းနိုင်ငံသူပီယာနုပလီယိုဟာလူသက်မှုမှာဆရာပါလို့ယူဆရတဲ့အမျိုးသမီးနှစ်ဦးနဲ့အတူမြန်မာနိုင်ငံတာချီလိမ့်မြို့ကအိမ်တလုံးမှာပုံအောင်နေထိုင်နေတာဖြစ်ပြီးထိုင်းနိုင်ငံကနေထွက်ပြေးလွတ်မြောက်ခဲ့ပြီးရတရပတ်ခန့်ကြာတဲ့အခါမှာမြန်မာအာဏာပိုင်တွေကရှာဖွေတွေ့ရှိသွားပြီးထိုင်းနိုင်ငံဘက်ကိုလွှဲပြောင်းပေးခဲ့တယ်လို့လည်းသတင်းတွေထွက်ခဲ့ပေမဲ့အဓိကတရားခံအဖြစ်ဆွဆွဲခံနိုင်ရသူအမျိုးသမီးဟာမြန်မာအာဏာပိုင်တွေထံကိုကိုယ်တိုင်တွားရောက်ဖမ်းခံခဲ့တယ်လို့လည်းချင်းရိုင်ခရိုင်ရဲမှူးကြီးကထိုင်းသတင်းဌာနတစ်ခုဖြစ်တဲ့ The Nation သတင်းမှာပြောဆိုထားပါတယ်တရားခံဖြင့်ဆွဆွဲခံထားရသူအမျိုးသမီး၃ဦးဟာထိုင်းမြန်မာလာအိုသုံးနိုင်ငံရွှေစတိဂံဒေသမှာကာရာအိုကေပျော်တော်ဆက်မယ်ရီအဖြစ်လုပ်ကိုင်ဆက်တောက်နေကြသူများဖြစ်ပါတယ်။ချင်းရိုင်ခရိုင်တွင်းကနာမည်ကြီးကာရာအိုကေဆိုင်တစ်ခုကအသက်22နှစ်အရွယ်နောင် M ဆိုတဲ့အမျိုးသမီးကိုတရားခံ၃ဦးကပူးပေါင်းကြံစီတက်ဖြတ်ခဲ့တယ်လို့လည်းဆိုပါတယ်။သူတို့တွေရဲ့ပြောကြားချက်အရတက်ဖြတ်ခံရတဲ့အမျိုးသမီးကိုကားကစီးပေါ်တင်ပြီးမိမျောတဲ့အထိထုရိုက်ခဲ့ပြီးတဲ့နောက်တက်ဖြတ်ခဲ့တာလို့ဆိုပါတယ်။တိတ်ဆုံးသူနဲ့သူတို့ဟာရန်ညှိုးရှိပြီးအဓိကတရားခံရဲ့အမျိုးသားမူရင်ဆေးဝါးရောင်းဝယ်တည်ဆောင်တာကိုရဲကိုတရင်ပေးခဲ့တဲ့အတွက်သူ့အမျိုးသားဟာထောင်ကျသွားခဲ့တယ်လို့လည်းဆိုပါတယ်ဒီအတွက်ထောင်ကျနေသူအမျိုးသားအတွက်ဂလေစားချေတဲ့တပ်ဖြတ်မှုအဖြစ်ထိုင်းသတင်းတွေမှာတော့ဖော်ပြနေပါတယ်အဓိကတရားခံအဖြစ်ဆွဆွဲခံရသူအမျိုးသမီးနဲ့ပတ်သက်လို့ထိုင်းသတင်းတွေမှာဖော်ပြချက်အရမူရင်ဆေးဝါးခိုင်းနေတဲ့အဆက်အသွယ်ရှိသူစင်ကာပူမလေးရှားစတဲ့အာရှနိုင်ငံတွေကိုတွားရောက်ပြီးကာရာအိုကေလုပ်ငန်းတွေမှာလုပ်ကိုင်နေသူဖြစ်တယ်လို့လည်းရေးသားဖော်ပြနေပြီးမြဲသူတို့ရဲ့ရဲစစ်ဆေးချက်ကတော့ထွက်မလာသေးပါဘူးဒီသတင်းဟာထိုင်းနိုင်ငံမှာနာမည်ကြီးနေပြီးမြဲမြန်မြန်ဆန်ဆန်ဖမ်းမိတဲ့အပေါ်မှာလည်းမေးခွန်းထုတ်နေကြတာပါအခုလောလောဆယ်မှာတော့ထိုင်းအာဏာပိုင်တွေကအမျိုးသမီး၃ဦးကိုဖမ်းဆီးထားပြီးစစ်ဆေးနေဆဲဖြစ်ပါတယ်ရှင်